ဒီနေ့2023-24ဘဏ္ဍာနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဆူဆူဝါဆုတ်ယုံနိုင်ွယ်ရှိပြီးဘဏ္ဍာနှစ်အစဖြစ်တဲ့ဧပြီလ1ရက်နေ့ကနေစက်တင်ဘာလအထိလာမယ့်6လအတွင်းပြည်တွင်းအသတင်းထုတ်ကုန်တန်ဖိုး GDP 300ခန့်နှုန်းလောက်ပဲတိုးနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးတော့နှစ်ကြာလာတဲ့အထိပြည်တွင်းပြည်ပခန့်တွေဆက်လက်ဖြစ်ပေါ်နေစေမှုတိုင်းပြည်စီးပွားရေးဆုတ်ယုံနိုင်တဲ့အကြောင်းကိုဒီကနေ့မတ်လ31ရက်နေ့မှာထုတ်ပြန်တဲ့ကမ္ဘာ့ဘဏ်ရဲ့အရှိအာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးသုံးသပ်ခန့်မှန်းချက်အစဉ်ကစားမှဖော်ပြထားတာပါ။အကြံဖတ်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာလျှက်စင်ပြီးပြတ်တောက်မှုအခြေအနေပိုးပြီးတော့ဆိုးဝါးလာတာနဲ့အလုံးမဖြစ်တဲ့ policy တွေကနိုင်ငံရေးနဲ့လူမှုပြဿနာတွေရှိနေပြီးဖြစ်တဲ့တိုင်းပြည်စီးပွားရေးကိုပိုးပြီးတော့ဆိုးဝါးစေလိမ့်မယ်လို့ကမ္ဘာ့ဘဏ်အစဉ်ကစားကဖော်ပြပါတယ်။လျှက်စင်ပြီးပြတ်တောက်တာတည်ယူပို့ဆောင်ရေးခက်ခဲတာစီးပွားရေးကုန်သွယ်ရေးနဲ့ဒီနိုင်ငံခြားငွေလဲလှယ်မှုတွေအပေါ်မှာကန့်သက်ထိန်းချုပ်တာမတိကျမရေရာတဲ့ကန့်သက်ချက်တွေပြဋ္ဌာန်းချက်တွေကြောင့်စီးပွားရေးလုပ်ငန်းလုပ်ကိုင်တဲ့အခြေအနေတွေတိုးတက်ကောင်းမွန်လာမှာမဟုတ်ဘူးလို့လည်းအစဉ်ကစားကပြောပါတယ်။အရှေ့အာရှဒေသနိုင်ငံတွေမှာကက်ယောဂါအလွန်စီးပွားရေးပြန်လဲဥမော်လာတာတွေရှိနေပေမဲ့လို့မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ2019ခုနှစ်ကာလကထက်ပိုပြီးတော့လျော့နေလိမ့်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။2021ခုနှစ်မှာမြန်မာနိုင်ငံရဲ့ GDP ဟာ18ရာခိုင်နှုန်းရောကျသွားခဲ့ပြီး2022မှာတော့3ရာခိုင်နှုန်းတိုးတက်မှုရှိခဲ့တယ်လို့ဆိုပါရယ်စားသောက်ကုန်နဲ့လောင်စာဆီဈေးတွေအစမတန်မြင့်တက်နေတဲ့အချိန်ထဲမှာဒေါ်လာနဲ့လဲလှယ်ရတဲ့မြန်မာကျပ်ငွေတန်ဖိုး31ရာခိုင်နှုန်းကျသွားတဲ့အတွက်မိသားစုတွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရတယ်လို့လည်းကမ္ဘာ့ဘဏ်အစည်းအဝေးကစားမှဖော်ပြထားပါရဲ့ရှင်